အိန္ဒိယနိုင်ငံရဲ့လူမှုဖူလုံရေးအစီအစဉ်မှာလိမ့်လည်မှုကြီးတွေနဲ့ခိုးယူမှုတွေကိုကျော်လွှားနိုင်ဖို့အတွက်ဆင်းရဲသားတွေကိုငွေကြေးအထောက်ပံ့ပေးမယ်ဆိုပြီးရည်မှန်းချက်ကြီးလာတဲ့အစီအစဉ်တွေရှိပါတယ်။ငတ်မို့ခေါင်းမမှုကိုတားဆီးနိုင်ဖို့အများပြည်သူအတွက်စားနပ်ရိက္ခာဖြန့်ဖြူးရေးကမ္ဘာအကြီးဆုံးစနစ်ကိုအိန္ဒိယနိုင်ငံကလှုံ့ဆော်နေတာပါ။ဒါပေမဲ့လည်းအဲ့ဒီလိုမျှဝေထောက်ပံ့တဲ့ဒေါ်လာဘီလီယံပေါင်းများစွာဟာတကယ်ဆင်းရဲသားတွေရဲ့လက်ထဲကိုဘယ်တော့မှရောက်မသွားဘူးပါဘူး။ဒီအကြောင်း New Delhi မြို့တော်ကနေ VOA သတင်းတောင်းအန်ဂျနာပက်စထရီချာရဲ့စောင်းမကိုအခြေခံပြီးတော့ဒီသတင်းပတ်ရဲ့စီးပွားရေးကဏ္ဍမှာကိုကျော်ကျော်သိန်းကတင်ဆက်ပေးထားပါရရှင်။
ရာဂျ်ကူမာဟာဒီလီမျိုးတော်နောက်ဖက်ကပြန်ကြားရပ်ကွက်တစ်ခုမှာနေထိုင်တဲ့သုံးမင်းကားမောင်းသူတူပါပြီးခဲ့တဲ့နှစ်ကသူဟာဂျုံနဲ့တကြားတို့လိုအစားအစာတွေအစားတစ်လကိုဒေါ်လာ20လောက်ရခဲ့ပါတယ်ဆင်းရဲသားတွေကိုစားနပ်ရိက္ခာတွေထောက်ပံ့တဲ့နေရာမှာငွေကြေးနဲ့အစားထိုးပေးတဲ့စံသက်အစီအစဉ်တစ်ခုရဲ့တစ်စိတ်တစ်ပိုင်းအဖြစ်အဲ့ဒီငွေကိုသူရခဲ့တာပါသူကတော့ဝမ်းသာပျော်ရွှင်ပါတယ
်ဥစ္ကေန္ဒရ်ဒန်ဂေပနီဟိုတေဟ်အစ်နာဝေစတေ့ဂျ်နီဂလျာတာဘောဟတ်ဟီဂျာဒေ
ဆူရဆိုင်ကနေပြီးတဲ့ချိန်မှာမကြာခဏဆိုသလိုပဲညံပြင်းလို့ပြီးတခါတခါဆိုရင်တရိတ်ဆန်တွေတောင်းမှစားဖို့မတင်ဘူးလို့ရာဂျ်ကူမာကဟိန္ဒီဘာသာစကားနဲ့ပြောသွားတာပါသူ့လက်ထက်မှာငွေရှိတယ်ဆိုတော့ပိုးပြီးကောင်းတဲ့အစားအစာကိုသူ့ဖာသာဝယ်စားနိုင်တယ်လို့ဆိုပါတယ်တချို့အချိန်တွေကျတော့စိုင်မားကိုရိတ်ခါမရှိတဲ့အတွက်သူဘယ်တော့မှရိတ်ခါခွဲတန်းကိုမရဘူးလို့ကူမာကပြောပါတယ်ရိတ်ခါဝေပေးတဲ့အစီအစဉ်ဟာဆယ်စုနှစ်၅ခုလောက်ကြာနေပြီဖြစ်တဲ့ခွဲတန်းအစီအစဉ်တစ်ခုရဲ့တစ်စိတ်တစ်ပိုင်းဖြစ်ပါတယ်။အဲ့ဒီအစီအစဉ်ရဒေါ်လာဘီလီယံပေါင်းများစွာတန်တဲ့စားနပ်ရိက္ခာတွေကိုဆင်းရဲသားတွေအတွက်ရထားပေးတာပါ။ဒါဟာအများပြည်သူအတွက်ခွဲတန်းချပေးတဲ့ကမ္ဘာအကြီးဆုံးစားနပ်ရိက္ခာဖြန့်ဝေတဲ့အစီအစဉ်ဖြစ်ပါတယ်။လူတွေရဲ့ဝင်ွေပေါ်မူတည်ပြီးခွဲတန်းတွေကိုအခမဲ့ဒါမှမဟုတ်အစိုးရကမျှဝေကြခံပေးတဲ့နှုံးနဲ့ဝေပေးတာပါ။ကုန်ကြစည်စုစုပေါင်းကတော့ပြီးခဲ့တဲ့နှစ်ကဆိုရင်ဒေါ်လာ10ဘီလီယံလောက်ရှိခဲ့ပါတယ်။ဒါပေမဲ့လည်းလက်စားတာတွေနဲ့အလီအလွတ်တွေကြောင့်ဒီအဆီဇင်ဟာထိခိုက်ရပါတယ်။အကျင့်ပြည့်ချစားတဲ့တာဝန်ရှိသူတွေကစားနပ်ရိက္ခာအများပြားကိုခိုးထုတ်ပြီးကုန်တယ်တွေစီဈေးကွက်ပေါက်ဈေးနဲ့ပြန်ရောင်းစားကြတယ်ဆိုတာကိုတရားလွှတ်တော်ချုပ်နဲ့သတင်းဌာနအသီးသီးကစုံစမ်းဖော်ထုတ်တာတွေကနေပြီးတော့တွေ့ရှိခဲ့ပါတယ်။ကတနာရဲ့ပမာဏကကြီးမားတယ်ဆိုတာကိုအစိုးရရဲ့အချက်လက်တွေကပြနေတယ်လို့တရားလွတ်တော်ချုပ်ကော်မရှင်နာတူဦးဖြစ်တဲ့နာရင်ဒရာဆက်စီနာကပြောပါတယ
် Studies by the planning commission show that around 58% of food does not reach
ဆီမကိန်းကော်မရှင်ရဲ့လေးလာချက်တွေအရစားနပ်ရိက္ခာရဲ့58%ရာခိုင်နှုန်းလောက်ဟာတကယ်ခံစားရစေဖို့ရည်ရွယ်တဲ့စည်ရဲသားတွေစီမရောက်ဘူးဆိုတာတွေ့ရပါတယ်ဘီဟာလိုပြည်နယ်မျိုးမှာဆိုရင်တိတ်ကိုစိုးပါတယ်ပြည်နယ်အဆင့်မှာအချင်းပြတ်ခြားစားတာတွေကအလွန်ကြုံကိုဖြစ်နေတာပါစားနပ်ရိက္ခာခွဲတန်းကပြား50ရာခိုင်နှုန်းကိုစည်ရဲသားမဟုတ်တဲ့လူတွေကိုပေးနေပါတယ
်ခိုးကြတဲ့ပုံကတိတ်ရိုးစင်နေလို့သူကပြောပါတယ်စားနပ်ရိက္ခာရဖို့နာမည်ဒူးတွေကိုတုံးတာဒါမှမဟုတ်ခွဲတန်းမရသင့်တဲ့လူတွေရဲ့နာမည်တွေကိုစည်ရင်းသွင်းလိုက်တာပါပဲဒီကြီးမားတဲ့အလွဲသုံးစားလုပ်မှုကြီးကိုရှော့ချဖို့အတွက်စားနပ်ရိက္ခာနဲ့တခြားခွဲတန်းအမျိုးမျိုးဖြန့်ဖြူးတဲ့အစီအစဉ်ကိုအစိုးရကအားလုံးပြန်ပြောင်းပစ်ချင်တာပါ။နီလန်ကတော့အိန္ဒိယနိုင်ငံသားအားလုံးအတွက်ဆက်နဲ့စစ်ဆေးအတည်ပြုနိုင်တဲ့မှတ်ပုံတင်နံပါတ်တွေထုတ်ပေးတာပါပဲ။ဒီအစီအစဉ်ကိုပြည်နယ်ရှိခုမှရှေ့ပြေးစီမံကိန်းဖြစ်တဲ့စမ်းသပ်နေပြီးမှတ်ပုံတင်ကပြားထဲမှာထည့်ထားတဲ့နံပါတ်တွေကိုသုံးပြီးတော့ထောက်ပံ့ငွေကိုဓာတ်ရိုက်လွှဲပြောင်းပေးပါတယ်။အိန္ဒိယနိုင်ငံသားတန်း200မှာအဲ့ဒီနံပါတ်တွေရှိနေပါပြီ။ဒီအစီအစဉ်ကစင်ရသားတွေကိုကူညီဖို့ကြိုးပမ်းမှုတွေကိုအထောက်အကူဖြစ်စေမယ်လို့ဝန်ကြီးချုပ်မန်းမွန်ဆင်းကမကြသေးခင်ကပဲပြောခဲ့ပါတယ
်။ इस नंबर के जरिए हम ये सुनिश्चित कर सकते हैं कि पैसा सही आदमी को
တကယ်ရရမယ်လို့အစ်စ်အမှန်ကထောက်ပံ့ငွေကိုရပြီးဂျားကလူတွေပျောက်သွားအောင်ဒီမှတ်ပုံတင်နံပါတ်တွေကနေကူညီလုပ်ပေးလိမ့်မယ်လို့ဝန်ကြီးချုပ်ဆင်းကဟင်ဒီဘာသာစကားနဲ့ပြောသွားတာပါ။ဒါဟာအလွဲသုံးစားလုပ်မှုနဲ့တိုင်ကြားတဲ့အရေးအတွက်ကိုရှော့ချပေးလိမ့်မယ်လို့သူကဆိုပါတယ်။ငွေကိုဓာတ်ရိုက်လွှဲပြောင်းပေးတာကခိုးယူတာကိုရှော့ချပေးလိမ့်မယ်ဆိုတာကိုတော့ကျွမ်းကျင်သူတွေကသဘောတူပါတယ်။ဒါပေမဲ့လည်းဒီလိုလုပ်တာကြောင့်ပြဿနာကိုဖြေရှင်းနိုင်မှာတော့မဟုတ်ဘူးလို့ပြောကြပါတယ်။စင်ရသားအများအပြားအထူးသဖြင့်ငတ်မို့ခေါင်းပါတဲ့ဒဏ်ကို ပိုပြီးခံစားနေရတဲ့ဝေးလံတဲ့ကြေးလက်ဒေသတွေကလူတွေဟာဘန်စင်ရင်မရှိကြဘူးဆိုတာကိုသူတို့ကထောက်ပြတာပါစင်ရင်ထဲမှာနာမည်လူတွေပါမလာစေဖို့လျှက်စစ်နီးပညာနဲ့လှုပ်ထားတဲ့ဒီကပ်ပြားတွေကအထောက်အကူဖြစ်ကောင်းဖြစ်မယ်လို့နာရန္ဒရာဆက်စီနာကပြောပါတယ်ဒါပေမဲ့ဒီစာနယိတ်ခါခွဲတန်းအစီအစဉ်မှာတကယ်စိန်ခေါ်မှုကတော့တကယ်ရသင့်တဲ့လူတွေကဘသူတွေဆိုတာကိုသိဖို့ပဲဖြစ်တယ်လို့သူကပြောပါတယ
် Identification cannot be done by giving them some kind of a card where out of 100 only 30 people have to be selected that 30
ကြပြားတစ်ခုထုတ်ပေးတာမျိုးနဲ့မှတ်ပုံတင်လို့မရပါဘူးလူတရားမှာအယောက်30ကိုပဲရွေးထုတ်ပြီးတော့အဲ့ဒီလူ30ကိုလည်းအစိုးရဌာနဆိုင်ရာတစ်ခုကရွေးရတာပါအဲ့ဒီမှာပြဿနာအခြေတည်တာပါပဲဒါကြောင့်ငွေကြေးအထောက်ပံ့ပေးတယ်ဆိုရင်တော့မှတကယ်တမ်းမရသေးတဲ့လူတွေလက်ထဲရောက်သွားပါလိမ့်မယ်စီးရဲတဲ့လူတွေမှာကခွဲတန်းကပြားလည်းမရှိဘူးမှတ်ပုံတင်လည်းမရှိဘူးဘာကူမှမရှိပါဘူ
းစီးရဲသားမိသားစုတွေအတွက်ပေးတဲ့ငွေကိုမိသားစုဝင်တချို့ကတလွဲသုံးပြီးအရက်တော့ပြစ်တာဒါမှမဟုတ်လောင်းကစားပြစ်တာမျိုးတွေဖြစ်မှာကိုစိုးရင်ကြတာတွေလည်းရှိပါတယ်စာနာရိတ်ခါခွဲတန်းအစားငွေသားကိုပဲယူမဲဆိုတဲ့လူတွေထဲမှာ Dev Das နဲ့သူ့ရဲ့ဇနီးဖြစ်သူစီမာတို့လည်းပါပါတယ်။ငွေလွှဲပေးတဲ့အစီအစဉ်ကိုစမ်းလုပ်နေတဲ့ New Delhi မြို့တော်ကကျူးကျော်ရောက်ွက်တစ်ခုမှာသူတို့နေကြတာပါ
။ပြဆရာတဲ့ခတ်တမို့ရတဲ့ဆက်ကိုဖိုင်တန်းနေမယ်။ဂျာဟာဒုစရီချီဂျူမဲဂျာဆက်ကိုဂရကေခါချေပဲဒုစရီ
တူရတဲ့ငွေကိုအကျွေးဆက်တာနဲ့တခြားပေးစရာရှိတာလေးတွေပေးတဲ့နေရာမှာသုံးတယ်လို့ Dev Das ကဟိန္ဒီဘာသာစကားနဲ့ပြောတာပါ။စနေကခွဲတမ်းပဲရတဲ့အခါကျတော့ပိုစားပြစ်တာပဲရှိတယ်လို့သူကဆိုပါတယ်ခီရလာနဲ့ချက်တစ်ဂါတို့လိုပြည်နယ်တွေဟာတခြားပြည်နယ်တွေနဲ့နှိုင်းယှဉ်ရင်အလွဲသုံးစားလောက်တာကိုနှိမ်နှင်းတာမှာတိုးတက်မှုရနေပြီးတော့စနေကခွဲတမ်းအစီအစဉ်ကိုပိုထိထိရောက်ရောက်လုံးနေနိုင်တယ်လို့ကျွမ်းကျင်သူတို့ကထောက်ပြပါတယ်တခြားပြည်နယ်တွေအနေနဲ့လည်းအောင်မြင်တဲ့ပြည်နယ်တွေရဲ့နမူနာအတိုင်းလိုက်လုပ်သင့်ပြီးတိုင်းပြည်ကိုဒုက္ခပေးနေတဲ့ငတ်မို့ခေါင်းပါမှုကိုတားဆီးနိုင်ရေးစာနယိခါဖြန့်ဝေတာကိုတိုးတက်အောင်လုပ်သင့်တယ်လို့အကြံပေးကြပါတယ်ဆိုတာကိုတင်ပြရင်းဒီသတင်းပတ်အတွက်စီးပွားရေးအစီအစဉ်ကိုဒီမှာပဲနေကုန်းချုပ်လိုက်ပါတယ် VOA ကသတင်းပတ်စင်တနင်္လာနေ့တိုင်းထုတ်လွှင့်နေတဲ့စီးပွားရေးအစီအစဉ်တွေကိုအင်တာနက်စာမျက်နှာ burmese.voanews.com မှာအတန်နဲ့သာမကစာသားနဲ့ပါဖတ်ရှုနိုင်ပါတယ်ခင်ဗျာ